ယူကရိန်းနိုင်ငံရဲ့ဝင်ကြီးအနေနဲ့ဗြိတိန်ကိုလာပြီးရုရှားအာဏာရှင်ချိန်ဆမှုကနေအကူအညီတောင်းခံနေပေမဲ့မြန်မာစစ်အာဏာရှင်ကတော့ရုရှားလိုပဲလက်နက်ရောင်းပေးနေတယ်လို့ဗြိတိန်ချေဆိုင်မြန်မာလေလာရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝင်ကြီးဒီမီထရိုကာလီဘာကအပြောတစ်မျိုးအလုပ်တစ်မျိုးလုပ်နေတာဖြစ်တဲ့ဒီမိုကရေစီကိုထောက်ခံတယ်ပြောပြီးနိုင်ငံတကာကလူ့ခွင့်ရေးဥပဒေတွေကိုမြန်မာနိုင်ငံမှာစိုးစိုးဝါးဝါးချူဖောက်နေတာကိုတော့ဆက်အားပေးနေတယ်လို့ဗြိတိန်ချေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ကပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံမှာရင်ဂျာတွေကိုအစုပြုံလိုက်တပ်ဖြတ်မှုနဲ့အခုနှစ်ဖေဖော်ဝါရီ1ရက်အနာသိမ်းပွဲပြီးမှတော့မြန်မာနိုင်ငံကိုရှာရှာပပလက်နဲ့ဆက်ရောက်နေတဲ့နိုင်ငံတွေထဲမှာယူကရိန်းကပါနေတယ်လို့ဒီလူခွင့်ရေးအဖွဲ့ကထောက်ပြလိုက်ပါတယ်။အရင်ရင်ဂျာစုလိုက်ပြုံလိုက်တပ်ဖြတ်မှုပေါ်ကုလသမဂ္ဂကအထောက်ထားစစ်ဆေးတွေ့ရှိခဲ့ပြီးချိန်မှာတော့ယူကရိန်းက2019ခုနှစ်မှာမြန်မာစစ်ပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အသစ်တစ်ခုလက်မှတ်ထိုးခဲ့တဲ့အခုဆက်ရနာသိမ်းပြီးလက်နဲ့မရောင်းဖို့ကုလထွေထွေညီလာခံကဇွန်လကပဲဆုံးဖြတ်ခဲ့တာကိုလည်းယူကရိန်းကဂရုမစိုက်ပဲဆက်လုပ်နေတော့ပဲလို့ဒီအဖွဲ့ကဆက်ထောက်ပြခဲ့ပါတယ်။ဒါကြောင့်ယူကရိန်းနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့ပြည်ထောင်စုရဖွဲ့ဝင်တွေလွှတ်တော်အမတ်တွေနဲ့နန်းတော်ရရှိတွေအနေနဲ့ဘာကြောင့်ယူကရိန်းကအခုလိုညှဉ်းဆန်နေတာကိုစာရေးမေးပေးဖို့ဒီအဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျ။